SSA ဘန်းနဲ့ဒီမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေကပြင်းထန်လာပြောဘယ်လိုအခြေအနေရှိလဲမသိရှင်
လိုင်လာ20နေညနေတနာရီခွဲကနေပြီးတော့ကျွန်တော်တို့ဟိုဦးနဲ့ပန်းစဲချရှိတဲ့လုံပုဆိုတဲ့နတ်ဆင်ကုန်းအနီးနားမှာတိုက်ပွဲဖြစ်တယ်ဒါပေမဲ့သူတို့အကြောင်းပြတာကတော့နေမီစိုးမိုးရေးအတွက်ဆစ်ဆင်ရေးတွေလုပ်တယ်ဆိုတော့ကျွန်တော်တို့ကတောထဲမှာနေတဲ့အဖွဲ့ဖြစ်တယ်လမ်းကြောင်းမှာမနေဘူးနှစ်လေးခုနဲ့နှစ်လေးရှစ်ပူးပေါင်းထားတဲ့အဖွဲ့ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာတိုက်ပွဲကတော့နည်းနည်းတော့ပြင်းထန်တယ်နည်းနည်းတယောက်နဲ့တယောက်ပြစ်ခတ်ပြုတ်ကျတော့ညနေ3နာရီလောက်မှာနည်းနည်းညင်သွားတယ်ဒါပေမဲ့အဲ့ဒီ3နာရီနဲ့5နာရီကြားမှာညင်လိုက်ပြစ်ခတ်လိုက်အဲ့ဒါညနေ5နာရီအထိအဲ့ဒါမှညင်သွားတယ်ဒါမနေ့ကအချိန်လေးအနီးအနားရှိတဲ့ပြည်သူတွေရရှိတဲ့စည်ရင်းကတတ်မလို့ပဲတယောက်တန်ရရတယ်လို့ပြောတယ်ဆိုတော့မိမိဘက်ကတော့မရှိဘူးမနေ့ကအချိန်လေးပေါ့ဗျာစတိုက်ပွဲဖြစ်တယ်အခုလည်းကြိုကြကြိုကြပေါ့ပြစ်ခတ်တက်ခိုင်နေကြတယ်
အဲ့ဆိုတော့တိုက်ပွဲဖြစ်နေတဲ့အနေအထားရောဒီဒေသခံအကြီးအသားတွေရောထွက်ပြေးနေရတဲ့အခြေအနေရှိလားဘယ်လိုတွေအခြေအနေရှိပါလဲ
ဒါကတော့ဟိုအဖာဆောင်တိုက်ပွဲကလေးကအခုကဒုက္ခတွေတွေဆိုတော့180ကျော်နေရာနီးပါးဟိုဝါမဖုန်ကြီးကြောင်းမှာရှိနေတယ်လေ
တမတော်နဲ့ဒီ SSB တက်တွေကြောင်းမှာတိုက်ပွဲပြင်းထန်လာဘယ်လိုအချက်တွေကြောင်းပြင်းထန်လာလဲ
ညီငယ်ရေးတဘောတူညီချက်အရာပဲကျွန်တော်တို့နေနေဒါပေမဲ့သူတို့အကြောင်းပြတာကတော့နေမီစိုးမိုးရေးအတွက်ဆစ်ဆင်ရေးတွေလှုပ်တယ်ဆိုတော့ပြောင်းပြန်ဖြစ်နေမလားလို့သူတို့ပြောတာနဲ့ဟုတ်ကျွန်တော်အပြစ်ကရဲ့ဆေးလက်မှတ်ရေးထိုးထားပြီးပြီနော်ကျွန်တော်နိုင်ငံရေးရှင်လူပွဲသွားဖို့နိုင်ငံရေးရှင်လူပွဲသွားဖို့ဟာတပြီလုံးအပြစ်ကရဲ့ဆေးအခု expire ကို city နဲ့ကျွန်တော်တို့ဘက်ကတိုင်းသားတွေဘက်ကလှုပ်နေတာအစိုးရ UPWC နဲ့ဆွေးနွေးနေတာနော်အဲ့ဒါကိုတပြီအပြစ်ကရဲ့ဆေးအလုပ်ပြီးတော့မှဆွေးလိုအပ်တဲ့ကျွန်တော်တို့တဘောတူညီချက်တွေလုပ်ပြီးတော့မှနော်ကျွန်တော်ဘယ်လိုနိုင်ငံရေးဆွေးနွေးပွဲမှာဘယ်လိုသွားမလဲဆိုတော့ဥပပေါင်းတွေချမှာပေါ့ဗျာအဲဒီသွားနေတဲ့အတွက်မှာသူတို့ကပြောတာကအကြောင်းပြတာကနေမီစုမှုရေးအတွက်တိခတ်ရဲ့စစ်တဘောတူညီစာချုပ်လုပ်ပြီးတော့ဗာနေမီစုမှုရေးလုပ်ဆရာလိုတယ်
တိုက်ပွဲတွေဖြစ်နေရပတ်သက်ပြီး SSPP ရဲ့သဘောထားထုတ်ပြန်ချက်ကထုတ်ပြန်ထားရပြောတယ်အဲ့ဒီကြေညာချက်မှာရောဘယ်လိုမျိုးတွေရှိလဲဆိုတော့ပြောပြပေးပါလား
ကျွန်တော်တို့ကခဏပြောလို့နေပေါင်း60ကျော်မှလက်နဲ့ကင်ပြီးတော့မှပြည်သူရှိတဲ့မှာနော်ကျွန်တော်တို့ပြည်သူတွေပဲဒုက္ခရောက်ရတယ်နိုင်ငံရေးပြဿနာကိုလက်နဲ့နဲ့ဖြေရှင်းခဲ့တာပေါင်း60ကျော်ရှင်းနိုင်မှုပြည်သူတွေပဲဒုက္ခရောက်တိုင်းပြည်ပဲအစင်းရဲစိုးနိုင်ငံဖြစ်သွားတဲ့အောက်မှာကျွန်တော်တို့ကဒါကိုမသွားချင်းနော်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ပဲညီညာတွေ့ဆုံဆွေးနွေးတဲ့ညီနိုင်တဲ့နည်းနဲ့ပဲကျွန်တော်တို့သွားချင်းကျွန်တော်တို့ယုံကြည်မှုကိုပြတ်ပြားခဲ့တဲ့နေပေါင်း60ကျော်ရဲ့ယုံကြည်မှုကိုဒီနည်းနဲ့ဖြေရှင်းလို့မရဘူးလို့ကျွန်တော်တို့ဒါကိုလည်းကျွန်တော်တို့တတ်မလို့ကိုရမယ်ရရဆိုရင်နှစ်ပေါင်း60ကျော်ကရခဲ့နော်မရပါဘူးဘလူးဘလူးမှမနိုင်ပါဘူးဒီလိုအရှုံးနိုင်စီးရေးကိစ္စနဲ့လုပ်လို့မရပါဘူးညီညာရေးအဖြစ်ခက်ရစေးသဘောတူတရားပဲကျွန်တော်တို့အတိုက်ကလေးထဲမှာပဲနေနေတာအဲ့ဒီနေနေတဲ့အတိုက်ကလေးထဲမှာကိုလာပြီးတော့ခဏခဏလာတိုက်နေတော့ကျွန်တော်ဘယ်မှာသွားနေရမလဲ
တိုက်ပွဲအခြေအနေကြောင့်ကြာဆုံးတဲ့သူတွေအခြေအနေဘယ်လိုရှိလဲမသိရှင
်အာနာတော့ဓမ္မတာပေါ့ဗျာမဖက်ထိခိုက်တော့ရှိတာပေါ့နော်ပြီးခဲ့တဲ့တာဖာဆောင်အရေးကျွန်တော်တို့ကျွန်လ26ရက်ကနေ့ကနေပြီးတော့ကနေ့တော့ဖြစ်တာကလာတကူကတော့ငြိမ်သွားတယ်နိုင်ငံတော်တမန်ကြီးကလည်းမင်းတို့ဒီအမအမနေတော့ပြောမနေနဲ့တို့အဲ့ဒါရကျွန်တော်တို့ရနေကိုအတိုက်သေးမှနေပြီးတော့သူကလာလာပြီးတော့တိုက်တဲ့ဟာအတွက်ကြောင့်မတက်နိုင်ဘူးကိုကိုပြန်ကုခါတာပဲ
အခုလိုမျိုးအပြက်ခက်ရစဲလေးလောက်ထားပြီးပါပြီနိုင်ငံရေးဆွေးနွေးပွဲသွားနေတဲ့အချိန်မှာအခုလိုတိုက်ပွဲဖြစ်နေတဲ့အချိန်တွေကရောဒီနိုင်ငံရေးဆွေးနွေးပွဲသွားနေတာအများအဟန့်အတားများဖြစ်နိုင်မလား
ကျွန်တော်တို့သွားခြင်းနဲ့ဟာတွေနဲ့ဒါတွေကအသားစီးတွေဖြစ်စေကြောင့်ကျွန်တော်တို့ဒါတွေမဖြစ်တဲ့မဖြစ်အပ်တဲ့ဟာတွေမဖြစ်ထိုက်တဲ့ဟာတွေပါယုံကြည်မှုဒီဆောက်ရေးမှာအများကြီးထိခိုက်ဖြစ်တယ်
အခုလိုမျိုးတိုက်ပွဲဖြစ်နေတဲ့အချိန်မှာ SSP ဘက်ကရောဘယ်လိုမျိုးညွှန်ကြားချက်တွေများတက်တွေကိုပေးထားပါလဲ
ဟောဒါတော့ကျွန်တော်ရောက်ရှိတဲ့နေရာမှာနေပါကိုကနေစားပြီးတော့မှလုံးဝတော့မတိုက်ရဘူးတိုက်မဲ့ကောင်ကိုကျွန်တော်တို့အရေးယူမှာစစ်ခုံရုံးတင်မယ်ကျွန်တော်တို့ဘက်ကအဲ့လိုညွှန်ကြားထားတာမိမိကိုယ်တော့လာတိုက်ရင်တော့ကိုတော့ကာကွယ်ရမှာပေါ့
ကွန်ဆိုင်အခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်
ကျွန်တော်လည်းကျေးဇူးတင်ပါတယ်